အချမ်းပတ်တက်ခဲ့မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မောင်နှောဒေသကနေဒေသရင်းလုံခြုံရေးစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂအဖွဲ့အစည်းကဝန်ထမ်းတချို့ထွက်ခွာသွားကြပြီးမောင်နှောကျမ်းမာရေးစောင့်ရှောက်မှုနဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေခဏရနာထားရတယ်လို့ကုလသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံကပြောဆိုလိုက်ပါတယ်။ရခိုင်မှာကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းလှုပ်ဆောင်ခွင့်ပေးထားပြီးတော့အနေချင်းသေးတဲ့သူတွေအတွက်လည်းတာနယ်တလောက်လုံခြုံရေးတာဝန်ယူပေးမယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုထားပါတယ်။အသေးစိတ်မှဆုမွန်ကဆက်ပြောပြပါမယ်ရှင
်။ဟုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကရဲကင်းစခန်းအနေနဲ့လုံခြုံရေးအခြေစိုက်စခန်း30ကိုတပြိုင်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့အခုအချိန်ထိလည်းဒေသတွင်းမှာမိုင်းခွဲတိုက်ခိုက်မှုတွေပစ်ခတ်မှုတွေအကြမ်းဖက်လူဝင်အားသုံးတိုက်ခိုက်မှုတွေအပါအဝင်တပ်မတော်ဘက်ကလည်းလုံခြုံရေးအထူးအစီအမံအနေနဲ့တပ်အင်အားတိုးချပြီးနေမြေရှင်းလင်းရေးတွေဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒီလိုမျိုးမောင်နှောဒေသတွေမှာလုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေထားဖြစ်လာပြီးဒေသတွင်းမှာတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အခြေအနေဖြစ်လာတဲ့အတွက်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေနဲ့စံမာရေးစောင့်ရှောက်မှုလုပ်ငန်းတွေခေတ္တရန်နာလိုက်ရပါတယ်။ရခိုင်မောင်နှောဒေသတွေကရုံးလုပ်ငန်းတွေထဲမှာတော့လိုအပ်တဲ့ကုလသမဂ္ဂဝန်ထမ်းတချို့ပဲနေခဲ့ပြီးဝန်ထမ်းအများစုကတော့ရခိုင်ကနေဘေးကင်းရာနေရာတွေကိုပြောင်းရွှေ့သွားကြတယ်လို့ကုလသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံဦးဝေဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
မီးပြင်းချီနေရတော့စစ်ဘုရားမကောင်းဘူးနော်မကောင်းတော့လေဒါလုပ်ငန်းကိုပုံမှန်လေတော့ဖို့ဆိုတာသိအစင်မပြီးတော့အဲ့မှာလိုအပ်တဲ့ဟို staff လောက်ပဲထားပြီးတော့ channel ဘုရားနေရတော့ဒီပေါ်နေရာပြောင်းသွားကြတာပါပဲလူလို့စင်ပါလေအဲ့အခြေအနေပြန်ပြီးတဲ့ခါကျရင်တော့ဒီအဲ့ရရှိတဲ့အနာပါတီနဲ့ feature timing ပြီးတော့ပူပေါင်းပြီးတော့ဒါအခြေအနေပြီးတဲ့ခါကျရင်တော့ပြန်ပြီးလေတာမှာပေါ့
အခြေအနေတွေအားလုံးပြန်လဲတည်ငြိမ်သွားတဲ့အချိန်ရောက်ရင်တော့ရခိုင်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ဆောင်ရွက်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်အစိုးရပါဝင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးဆောင်ရွက်မှာဖြစ်တယ်လို့လည်းဦးဝေဝင်းကပြောပြပါတယ
်။လက်တလောကတော့အခြေအနေမပြေဘူးနော်။အိမ်မောင်တော်တို့ဘာလို့တက်မလဲ။လက်တလောကတော့အခြေအနေမပြေတော့အိမ်မှာဟိုယုံလေပတ်ဖို့အရေးကြီးတဲ့ဟိုဝန်ကြီးနောက်ကတွဲလို့ပေါ့လေ။ကျန်တဲ့ပိတ်လို့အပ်တဲ့ဝန်ကြီးတွေဘာလို့ကြာတော့သူတို့ကြိုးမမထားကြတော့ဘူးပေါ့လေ။ထွက်ခွာလာကြတာပါပဲ။ပါပဲ။ဟိုအချိန်ကြီးကတော့နော်ဘယ်မှမဖြစ်စေချင်ဘူးလေ။နော်ဒီလိုအဲ့တော့ဒီဟာနဲ့ပတ်သက်လို့လေဟိုညာချက်တွေထုတ်ပြီးသားပါပြီ။ဒီမရှိရဲ့ဒီအပြစ်မဲ့တိုင်းပြည်သားတွေရဲ့နော်ဒီနော်ကတိတကံနေနော်ပြီးတော့ဒါလူကြီးကြီးတက်ဖွဲ့ဟာဒီမှာတက်ဆိုင်ဆိုင်နဲ့ပတ်သက်လို့ရတယ်ဟိုသတ္တမကအနည်းနဲ့လေဒါပြင်းပြထန်ထန်ရှုံချရဲဆိုတာလည်းဟိုထည့်ပြောပြီးပါပြီ။
တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်နဲ့သတင်းတော်တွေတွေ့ဆုံတဲ့သတင်းစာရှင်းလင်းပွဲမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေစေရခိုင်မောင်းနှောဒေသတွေကနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးသတင်းတော်တွေရဲ့မေးမြန်းချက်ကိုတော့ဝင်ကြီးချုပ်ဘက်ကအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းသူ့အနေနဲ့လှုပ်ဆောင်ပေးထားပြီးတကယ်လို့ဆက်နေခြင်းသေးတယ်ဆိုရင်လည်းလုံခြုံရေးကိုအတက်နိုင်ဆုံးတာဝန်ယူဆောင်ရွက်ပေးမယ်အကြောင်းပြောဆိုထားပါတယ်။ကျွန်တ
ော်ကတက်နိုင်လို့သူ့ကိုလုံခြုံပေးထားတယ်။သူတို့အပြစ်အဝလုံခြုံမှုဆိုတာဒီမှာအမှားမခံနိုင်တဲ့အနေသားဖြစ်နေတဲ့ခါကျတော့ဟိုသူတို့သဘောဆန္ဒအရကျွန်တော်တို့ဖြည့်ဆည်းပေးမယ်သူတို့နေချင်တယ်ဆိုလည်းတက်နေတယ်ကျွန်တော်တို့လုံလုံလေးပေးမယ်အကဲရမနေချင်ဘူးသူတို့လုံလုံလေးရဆိုရင်မှုရှိတယ်ပြန်ရင်လည်းဆိုရင်ကျွန်တော်တို့ကဒီဆောင်ရွက်ပေးမယ်ဆိုပြီးအခုလုံလုံလေးဆိုပြထားတယ်
လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတွေ့ဆုံအားပေးခဲ့တယ်လို့ဒုက္ခသည်တွေကိုလည်းကိုယ်တိုင်သွားရောက်ကူညီပေးခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်း NGO တွေဟာပြည်သူတွေရဲ့အကျိုးကိုကူညီဆောင်ရွက်ပေးနေတာဖြစ်တဲ့အတွက်လက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်သွားရမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်
NGO တွေ INGO တွေနဲ့ပတ်သက်ရင်သူကလည်းပြည်သူရဲ့အကျိုးကိုဆောင်ရွက်နေတယ်သူကလည်းပြည်သူအကျိုးကိုကြည့်အောင်ဆောင်ရွက်နေတယ်အဲ့တော့သူတို့ပြည်သူအကျိုးကိုဘယ်လောက်ကြည့်အောင်ဆောင်ရွက်နေလဲဆိုတော့ကျွန်တော်တို့ကပူးပေါင်းပြီးတော့ဆောင်ရွက်ပေးနေတယ်ကျွန်တော်လုပ်ထားတယ်အဲ့တော့အကြီးကတော့ပြည်သူအကျိုးရှိအောင်သူတို့ဘယ်လောက်ဆောင်ရွက်ပေးနိုင်လဲအဲ့ဒီပုံမျိုးကြည့်ပြီးတော့ကျွန်တော်ကပူးပေါင်းဆောင်ရွက်မှုတွေလုပ်သွားအဲ့ဒါမျိုးကျွန်တော်တို့ဆောင်ရွက်ထားပါတယ
်။ရခိုင်ပြည်နယ်အတွင်းမှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း NGO NGO တွေနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေမှာဗတ်လိုက်မှုတွေရှိတယ်ဆိုပြီးဒေသခံတိုင်းရင်းသားတွေဘက်ကတော့ဆန္ဒပြကန့်ကွက်မှုတွေရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်နှောမြို့တွေအကြမ်းဖက်တိုက်ခိုက်မှုတွေကနေလမ်းတွေကိုဖောက်ခွဲတာတံတားတွေကိုဖျက်ဆီးတာတွေရှိနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေတွာလာရေးအခက်တွေ့နေရပြီးလုံခြုံရေးပြေဝပေးနိုင်ရေးနှောင့်နှေးနေရတယ်ဆိုတာကိုလည်းရခိုင်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
မဆုမမရှင်